မင်္ဂလာပါရှင်။ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။မြန်မာနိုင်ငံမှာအထွေထွေရွေးကောက်ပွဲကြီးကျင်းပပြင်မာလာဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင
်။2020မေလ10ရက်နေ့အထိဆင်းနေအရာကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ4000နီးပါးနဲ့ဗိုင်းရပ်စ်ကြောင့်သေဆုံးသူ 28,000 ကျော်ရှိခဲ့ပါပြီ။ယောဂကူးစက်မှုနဲ့သေဆုံးမှုတန့်သွားတဲ့နိုင်ငံတချို့၊ကျဆင်းလာတဲ့နိုင်ငံတချို့မှာတော့အကန့်အသတ်နဲ့ကျောင်းတွေပြန်ဖွင့်ဖို့၊ဆက်ယုံအလုပ်ယုံလုပ်ငန်းတွေပြန်စဖို့၊လော့ဒ်ဒေါင်းချထားတာတွေဖြေလျှော့ဖို့၊ဘောလုံးပွဲလိုအားကစားတွေကိုပြိသက်မပါဘဲကျင်းပဖို့စတဲ့ကိစ္စတွေဆွေးနွေးလုပ်ကင်ပြင်ဆင်နေကြခြင်းဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ2ယောက်စတွေ့ခဲ့တဲ့မတ်လ23ရက်နေ့ကနေစတွေ့ရင်46ရက်အတွင်းဗိုင်းရပ်စ်ကူးစက်ခံရသူ186ယောက်သေဆုံးသူ6ယောက်ရှိပြီးယောဂပြန်လည်သက်သာလာသူ62ယောက်ရှိနေပါတယ်။ပေါ်ထွက်လာတဲ့ကိန်းဂဏန်းနှိုင်းယှဉ်ချက်တွေအရမြန်မာနိုင်ငံဟာဗိုင်းရပ်စ်ကူးစက်ခံရမှုအရေအတွက်နည်းတဲ့နိုင်ငံတွေစီးနေပါဝင်နေသေးတာတွေ့ရပါတယ်။ဒီအချိန်အတွင်းမြန်မာနိုင်ငံရဲ့လောကမှာပြောဆိုလာကြတဲ့အကြောင်းအရာတစ်ခုကတော့အခုနှစ်အတွင်းအထွေထွေရွေးကောက်ပွဲကြီးကျင်းပဖြစ်မလားဒါမှမဟုတ်ရွှေ့ဆိုင်သွားနိုင်သလားဆိုတဲ့ကိစ္စပါပဲမြန်မာနိုင်ငံအတွက်အထွေထွေရွေးကောက်ပွဲဆိုတာဘလောက်အရေးကြီးသလဲကမ္ဘာမှာရောမြန်မာမှာပါကိုရိုနာဗိုင်းရပ်စ်ကပ်ဘေးဆိုက်ရောက်နေချိန်ရွေးကောက်ပွဲကျင်းပသင့်ပါရဲ့လားရွေးကောက်ပွဲဘယ်အချိန်နေဆိုက်သွားနိုင်သလဲဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်ကုရိဘတ်ရွေးကောက်ပွဲဆိုင်ရာပြဿနာအကြောင်းလေ့လာတင်ပြသွားပါမယ်
လက်ရှိမြန်မာနိုင်ငံဟာဒီမိုကရေစီအသွင်ကူးပြောင်းစေနိုင်ငံတွေထဲမှာပါဝင်ပါတယ်။ဒီမိုကရေစီစနစ်ခိုင်ခိုင်မြဲမြဲမဖြစ်သေးသလိုဆက်အာဏာရှင်စနစ်လက်အောက်ပြန်ရောက်မသွားတော့ပါဘူးလို့ရာခိုင်နှုန်းဖြင့်အာမခံလို့ရနိုင်တဲ့အခြေအနေကိုလည်းမရောက်သေးပါဘူး။မြန်မာနိုင်ငံမှာပါလီမန်ဒီမိုကရေစီခေတ်ကနောက်ဆုံးရွေးကောက်ပွဲလုပ်ခဲ့တာ1960ခုနှစ်ကပါ။နောက်အနှစ်30အကြာ1990မှာစစ်အစိုးရကအထွေထွေရွေးကောက်ပွဲတစ်ခုကျင်းပပေးခဲ့ပေမဲ့ရလက်ကိုဘယ်တော့မှအတိအမှန်မပြုခဲ့လို့အကျိုးသက်ရောက်မှုလည်းမရှိခဲ့ပါဘူး။ဆရာနာရှင်တွေကပဲကြီးမှုကျင်းပပေးခဲ့တဲ့2010ပြည့်ရွေးကောက်ပွဲကလည်းညီကာမတ်တရွေးကောက်ပွဲပဲဖြစ်ပြီးလွတ်လပ်မှုမရှိသလိုတရားမျှတမှုလည်းရှိခဲ့တာမျိုးမဟုတ်ပါဘူး။2015ရွေးကောက်ပွဲရောက်မှသာလွတ်လပ်တဲ့ရွေးကောက်ပွဲပေါ်ပေါက်ခဲ့ပြီးဒေါက်ဆက်စုကြည်ဦးဆောင်တဲ့ NLD ပါတီအနိုင်ရအစိုးရဖွဲ့နိုင်ခဲ့တာပါ။1960ခုနှစ်ကစတဲ့ရင်45နှစ်လောက်ရောက်တဲ့အချိန်ကြာမှလွတ်လပ်တဲ့ရွေးကောက်ပွဲလည်းဖြစ်အာဏာကိုစုပ်ကိုင်ထားသူတွေကလည်းရလက်ကိုလက်ခံတဲ့ရွေးကောက်ပွဲတစ်ကြိမ်ပဲကျင်းပနိုင်တာမို့နောက်လာမယ့်အထွေထွေရွေးကောက်ပွဲတွေဟာမြန်မာနိုင်ငံနိုင်ငံရေးအတွက်အတော့ကိုအရေးကြီးတယ်ဆိုတာကိုတော့ငြင်းလို့မရပါဘူး။အခြားတစ်ဖက်ကကြည့်မယ်ဆိုရင်လေဒီမိုကရေစီအသွင်ကူးပြောင်းစေနိုင်ငံတွေမှာဒီမိုကရေစီစနစ်ပြင်းဖြစ်လာဖို့ဒီမိုကရေစီခိုင်မာဖို့ဆိုရင်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေကျင်းပငြိမ်းငြိမ်းချမ်းချမ်းအာဏာလွှဲပေးတဲ့အလေအထအစဉ်အဆက်မပြတ်ရှင်သန်နေစေဖို့ဟာလေအထူးအရေးကြီးပါတယ်။ဒီအတွက်မြန်မာနိုင်ငံမှာလက်ရှိလွှတ်တော်နဲ့အစိုးရတပ်တန်းကုံဆုံးမဲ့အချိန်အထွေထွေရွေးကောက်ပွဲကြီးကျင်းပနိုင်ရေးအလွန်အရေးကြီးတယ်ဆိုတာငြင်းလို့မရပါဘူး
။ဒါပေမဲ့လည်းလက်တလို့ထင်မှတ်မထားပဲကြုံလိုက်ရတာကကမ္ဘာနဲ့အဝမ်းရင်ဆိုင်နေရတဲ့ COVID-19 ကပ်ဘေးပြဿနာပါ။အနေရကြီးလာတဲ့ဒီဗိုင်းရပ်စ်ကပ်ဘေးကြီးတည်ရှိနေချင်းလူတွေစုကြဝေးကြဟောကြပြောကြမဲ့လူစုလူဝေးနဲ့မဲယုံနေစီသွားမဲပေးကြရမဲ့ရွေးကောက်ပွဲလိုမျိုးကျင်းပသင့်ရလားဆိုတာအဓိကမေးခွန်းဖြစ်လာနေပါတယ်။ဒါဆိုရင်ကပ်ဘေးကြီးပြီးဆုံးမှရွေးကောက်ပွဲကျင်းပကြမလားဆိုတာကိုလည်းတွက်ဆကြည့်ဖို့လိုပါတယ်။လက်ရှိကိုရိုနာဗိုင်းရပ်စ်ကပ်ဘေးဆိုတာမြန်မာတိုင်းနိုင်ငံထဲမှာပဲပြီးဆုံးသွားပြီဆိုပြီးလုံးလို့ရတဲ့အနေအထားမရှိပါဘူး။ကမ္ဘာကြီးမှာကပ်ဘေးပြီးဆုံးမှမြန်မာနိုင်ငံမှာလည်းပြီးဆုံးမှာပါ။ကမ္ဘာမှာလည်းဘယ်အချိန်ယောဂကုသဆေးတွေ့မလဲဘယ်အချိန်ကာကွယ်ဆေးဖော်ထုတ်နိုင်မလဲဘယ်သူမှမမှန်းဆနိုင်သေးတဲ့အခြေအနေအောက်မှာမြန်မာနိုင်ငံကလည်းကိုဗစ် -19 ကပ်ဘေးအောက်မှာပဲနေထိုင်လုပ်ကိုင်ရုန်းကန်နေကြရပါဦးမယ်ဒီအခြေအနေမှာအရေးကြီးတဲ့မေးခွန်းတစ်ခုကရွေးကောက်ပွဲတွေမကျင်းပနိုင်ရင်လွှတ်တော်တွေသက်တမ်းကုန်သွားမယ်အစိုးရအဖွဲ့သက်တမ်းကုန်သွားမယ်ဆိုရင်တိုင်းပြည်ဘာတွေဆက်ဖြစ်လာနိုင်မလဲဆိုတာမျိုးပါ
2008ဖွဲ့စည်းပုံအခြေခံဥပဒေထဲမှာတော့လွှတ်တော်တွေသက်တမ်းကုန်အစိုးရအဖွဲ့လည်းသက်တမ်းကုန်သွားတဲ့အချိန်ရွေးကောက်ပွဲမကျင်းပပြည်ရင်ဘလို့ဆက်လုပ်လို့ရနိုင်တဲ့ပြဋ္ဌာန်းချက်မျိုးမတွေ့ကြရပါဘူး။တချို့နိုင်ငံရေးသမားတွေကတော့အရေးပေါ်ကာလပြဋ္ဌာန်းချက်များပါ။သမ္မတကနေတက်မတော်ကာကွယ်ဦးစီးချုပ်ကိုအာဏာလွှဲပေးတဲ့ပုံမှားတွေကိုကူကားပြီးတိုင်းပြည်ကိုနောက်ပြန်လှည့်ဖို့အခါပေးကြတာမျိုးလည်းရှိနေပါသေးတယ်။ဒ ဒီနေရာမှာပြန်ကြည့်ဖို့လိုတာကလက်ရှိမြန်မာနိုင်ငံအနေနဲ့ရွေးကောက်ပွဲတွေကိုဘယ်အချိန်နောက်ဆုံးထားကျင်းပရင်ဖြစ်နိုင်မလဲဆိုတာပါလက်ရှိလွှတ်တော်တက်တန်းဟာ9နှစ်ဖြစ်ပြီး2021 January မှာတက်တန်းကုန်ပါမယ်သမ္မတနဲ့အစိုးရအဖွဲ့တက်တန်းကလည်း9နှစ်ဖြစ်ပြီး2021 April 30မှာတက်တန်းကုန်ပါပါရွေးကောက်ပွဲတစ်ခုကျင်းပနိုင်ရေးမှာရွေးကောက်ပွဲကော်မရှင်တက်တန်းရှိတရားဝင်ဖြစ်နေဖို့တော့လိုပါလိမ့်မယ်အရင်ဆရာနာရှင်အစိုးရဟာ2010 March 17 ရက်နေ့မှာစစ်ဘိုလ်ချုပ်ဟောင်းတယောက်ဖြစ်တဲ့ဦးသိန်းစိုးကိုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌခန့်အပ်ပြီးရွေးကောက်ပွဲကျင်းပစေခဲ့ပါတယ်။ရွေးကောက်ပွဲပြီးတဲ့နောက်အာဏာရလာတဲ့သမ္မတဦးသိန်းစိန်ဟာဖွဲ့စည်းပုံအရ2011ခုနှစ် March 30 ရက်နေ့မှာစစ်ဘိုလ်ချုပ်ဟောင်းတယောက်ဖြစ်တဲ့ဦးတင်အေးကိုကော်မရှင်ဥက္ကဋ္ဌအဖြစ်ခန့်အပ်ခဲ့ပါတယ်။အဲ့ဒီကော်မရှင်ဟာ9နှစ်ပြည့်ပြီးတဲ့နောက်သမ္မတဦးသိန်းစိန်အစိုးရနဲ့အတူတက်တန်းကုံဆုံးခဲ့ပါတယ်။2016 March 30 ရက်နေ့မှာတော့အာနာယ NLD ပါတီရဲ့သမရဥထင်ကျော်ကနေဥလာသိန်းကိုကော်မရှင်ဥက္ကဋ္ဌတာဝန်ပေးရခဲ့တာမို့ကော်မရှင်ရဲ့တက်တန်းဟာ NLD အစိုးရ9နှစ်တက်တန်းနဲ့အတူလာမယ့် 2021 March 30 ရက်နေ့မှာကုံဆုံးမှာဖြစ်ပါတယ
်။ရေကောက်ပွဲကျင်းပစဉ်မသိနောက်ထပ်ထည့်သွင်းစဉ်းစားဖို့လိုတာကနိုင်ငံရေးပါတီတွေရဲ့ဆန္ဒပါ။လက်ရှိအစိုးရတက်တန်းမှာဖွဲ့စည်းခဲ့တဲ့ပြည်တော်စုတဝှမ်းလုံးရွေးကောက်ပွဲဝင်မဲ့ပါတီကြီးတွေရောလူမျိုးစုတူပါတီအချင်းချင်းပေါင်းစည်းထားတဲ့တိုင်းသားပါတီကြီးတွေကပါရွေးကောက်ပွဲဝင်ဖို့အစဉ်သင့်ဖြစ်နေကြတာပါပဲဒီအခြေအနေတွေအားလုံးအောက်မှာရွေးကောက်ပွဲကော်မရှင်ဟာသူ့နှကူရည်မှန်းချက်ဖြစ်တဲ့လာမယ့်နိုဝင်ဘာလအတွင်းဖြစ်စေဒါမှမဟုတ်သူတို့တက်တမ်းမကုံဆုံးသေးတဲ့2021 မတ်လကိုမတိုင်ခင်ဖြစ်စေအချိန်နောက်ဆုတ်ပြီးမှကျင်းပဖို့ရွေးချယ်မယ်ဆိုရင်လည်းဖြစ်နိုင်ပါတယ်အဲ့ဒီချိန်ကာလအထိကိုဗစ် -19 ရောဂါကပ်ပြီးကင်းဝေးခြင်းမရှိသေးတာမျိုးလည်းဖြစ်နိုင်ပါတယ်အဲ့လိုအခြေအနေကြုံခဲ့ရင်လဲ WHO နဲ့မြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနရဲ့လမ်းညွှန်ချက်တွေအောက်ကနေကျင်းပတဲ့ရွေးကောက်ပွဲမျိုးဖြစ်ကောင်းဖြစ်သွားနိုင်ပါတယ်။ဘလို့ပဲဖြစ်ဖြစ်မြန်မာနိုင်ငံလိုဒီမိုကရေစီအသွင်ကူးပြောင်းစနိုင်ငံတိုင်းနိုင်ငံအတွက်အရင်အာဏာရှင်ခေတ်ဟောင်းကိုပြန်ရောက်မသွားစေဖို့ရာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေမှန်မှန်ကျင်းပဖို့လိုအပ်ချက်တစ်ခုဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။